မေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေစပြီးဖြစ်လာတဲ့နေ့ကတော့မတ်လ22ရက်ကြာသပတေးနေ့ဖြစ်ပါတယ
်။ This is the first of many. This is number one, but this is the first of many.
ဒါဟာအများကြီးတဲ့ကပထမဆုံးတစ်ခုပါလို့တရုတ်ကနေအမေရိကန်ကိုပို့နေတဲ့ကွန်ပစ္စည်းအမျိုးအမည်ပေါင်း 1,300 နီးပါးပေါ့အခွန်ပို့ပြီးချမှတ်ရေးစပြီးလုပ်ဖို့ညွှန်ကြားတဲ့အမိန့်ကိုလက်မှတ်ထိုးချိန်တွင်သမ္မတထရမ့်ကပြောတော်တာပါအခုလောက်တာကပထမဆုံးပဲရှိသေးတယ်နောက်ထပ်အများကြီးလာအောင်မယ်ဆိုတဲ့သဘောရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်အခုအခွန်တိုးကောက်မဲ့တရုတ်ပို့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ60ဘီလီယံလောက်ထိရှိပါတယ်ဒီလှုပ်ဆောင်ချက်ပေါ်သမ္မတထရမ့်အစိုးရရဲ့အဓိကအကြောင်းပြချက်တွေကတော့တရုတ်နဲ့ကုန်သွယ်တာမှာအမေရိကန်ရဲ့နှစ်စဉ်လုံငွေပြမှုဟာဒေါ်လာဘီလီယံ400နီးပါးရှိနေတဲ့ကိစ္စနဲ့အမေရိကန်ရဲ့ညာနာမှုပိုင်ခွင့်နီးပညာတွေကိုတရုတ်ကခိုးယူနေတယ်ဆိုတာတွေပဲဖြစ်ပါတယ်။အမေရိကန်ရဲ့ဒီလိုရက်ပေါ်တရုတ်ဘက်ကအခုချိန်ထိတုံ့ပြန်ထားတာကတော့တိတ်ကြီးအပြင်းထန်မဟုတ်သေးဘူးလို့ဆိုရမှာပါ။ဒါမှမဟုတ်လဲတဆင့်ချင်းသတိထားပြီးတော့ချင်းကပ်ကင်တွယ်နေတဲ့သဘောမျိုးရှိပါတယ်။လက်တုံ့ပြန်မယ်လို့ပထမဆုံးပြောထားတာကတော့လိုအပ်ရင်အမေရိကန်ကနေတရုတ်ကိုတင်သွင်းနေတဲ့ကွန်ပစ္စည်းအမျိုးပေါင်း128မျိုးပေါ့အခွန်ပိုချမယ်လို့ပြောထားတာပါပဲ။အဲဒီကွန်ပစ္စည်းတွေထဲမှာအခွန်15ရာခိုင်နှုန်းပိုကောက်မဲ့သွင်းကုန်တွေတည်တည်အမျိုးမျိုးအခွန်မအစီတွေဝိုင်နဲ့တံမဏိပိုက်တွေပါပြီး25ရာခိုင်နှုန်းထိပိုကောက်မဲ့သွင်းကုန်တွေဝက်သားနဲ့တံမဏိထုတ်ကုန်တွေပါဝင်ပါတယ်။ဒီကွန်ပစ္စည်းတွေရဲ့ကုန်သွယ်မှုအမှန်တကဒေါ်လာ3ဘီလီယံလောက်ရှိတယ်လို့တရုတ်ကပြောပြီးဒီပြဿနာပေါ်နိုင်ငံခြားသဘောတူညီချက်မရဘူးဆိုရင်စပြီးအခွန်ချမယ်လို့ပြောထားတာပါ။ပြီးခဲ့တဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲတွင်ဒီဥနိုင်ငံခြားရေးဌာနပြောခွင့်ရမျိုးသမီးဟွာချုံရင်းပြောတော်တာကလုံမယ်လို့ကြေညာထားတာထက်ပိုပြင်းထန်တယ်လို့ဆိုရမှာပါ
။美方有关人士这个话显然是有些夜郎自大。
အမေရိကန်ပြည်ထောင်စုကတက်ဆိုင်ရာပုဂ္ဂိုလ်ရဲ့ပြောဆိုချက်ဟာကိုယ့်ကိုယ်ကိုအထင်ကြီးလွန်းတာထင်ရှားပါတယ်။အခြေအနေကိုမှားယွင်းသုံးသပ်ထားတယ်လို့တရုတ်အနေနဲ့ကိုယ့်ရဲ့တရားဝင်အကျိုးစီးပွားနဲ့အခွင့်အရေးကိုကာကွယ်ဖို့တန်တိတ်ထန်နဲ့လှုပ်ဆောင်နိုင်စွမ်းကိုလုံးဝ short track ထားပါတယ်။ဒါ့အပြင်ဒီလိုရည်ရွယ်ချက်ရှိရှိအစဉ်ချင်းမဲ့လှုပ်ရက်ကြောင့်အမေရိကန်ကပြန်ပြီးပေးဆက်ရမယ့်တန်ဖိုးကိုလည်း short track ထားပုံရပါတယ်
။ဝါချွန်ရင်းကသမ္မတထရမ့်ကိုနာမည်တက်ပြီးတော့ပြောမသွားပါဘူး။ကုန်သွယ်ရေးစစ်ပွဲဆင်နွှဲရမယ်ဆိုရင်လည်းအဆုံးထိတိုက်ပွဲဝင်သွားမယ်လို့တရုတ်ဘက်ကပြောထားပါသေးတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ဒီအငင်းပွားမှုကိုစစ်ဆက်ညှိနှိုင်းပြီးဖြေရှင်းလိုတဲ့သဘောကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေတဆင့်ဖြည့်ရှင်းခြင်းတဲ့သဘောမျိုးတရုတ်တာဝန်ရှိသူတွေဘက်ကပြောထားတာတွေလည်းရှိပါသေးတယ်။တနင်္ဂနွေနေ့ကပေကျင်းမြို့တော်မှာလုပ်တဲ့တရုတ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်2018အတွင်းတရုတ်ဒုတိယဝန်ကြီးချုပ်ဟန်ဇန်းကကုန်သွယ်ရေးစစ်ပွဲဟာအလုံးကိုထိခိုက်စေတယ်လို့သတိပေးသွားပါတယ်။ဒါပေမဲ့လည်းတရုတ်ဘက်ကနောက်ထပ်ဘာတွေဆက်လုပ်အောင်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး
။非常荣幸的是中共中央政治局常委苹果公司首
နိုင်ငံတကူကတောင်းနေတဲ့လမ်းကြောင်းကိုဆန့်ကျင်ပြီးကုန်သွယ်ရေးကိုကျိုးစီးပွားကာကွယ်ရေးမှုကိုကင်ဆယ်လိုက်ုံနဲ့တော့ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေပြည်လည်သွားမှာမဟုတ်ပါဘူးတစ်ဖက်သက်လောက်တာမျိုးနဲ့ကုန်သွယ်ရေးစစ်ပွဲဟာဘာတို့အတွက်မှအကျိုးမရှိပါဘူးဆိုးရွားတဲ့အကျိုးဆက်တွေနဲ့အနှုတ်သဘောတက်ရောက်မှုတွေပဲဖြစ်စီမှာပါနိုင်ငံတွေဟာလှေစင်းပေါ်မှာခရီးအတူတောင်းနေသူတွေလိုဒန်းတူညီမျှဆွေးနွေးညှိနှိုင်းမှုနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်
အမေရိကန်ကဒေါ်လာ60ဘီလီယံဘူးကွန်ပစ္စည်းတွေကိုပိတ်မှတ်ထားလို့ဆောင်ချိန်မှာဒီဥဖက်ကဒေါ်လာ3ဘီလီယံဘူးလောက်ကိုပဲပိတ်မှတ်ထားသေးတာမို့လက်ရှိအချိန်ကြီးတော့အပြင်းအထန်ထိတ်တိုက်တိုးမဲ့အရေးကိုရှောင်နေပုံပါပဲ။ဒါပေမဲ့လည်းအမေရိကန်ကုန်ထုတ်လုပ်ငန်းတွေနဲ့ကွန်ပစ္စည်းထုတ်လုပ်သူတွေကြားမှာတော့အကြီးအကျယ်စိုးရိမ်နေကြပါပြီ။ဒီထဲမှာအမေရိကန်တရိษံအရေးကွန်နဲ့တရေလုပ်ငန်းအသင်းရဲ့ဥက္ကဋ္ဌစတီဖန်ဆော့သမန်လည်းအပါအဝင်ပါ
။ A unilateral terrorist as opposed to the multilateral approach.are inviting retaliation from China.
နိုင်ငံအများပါတဲ့ချင်းကနေစာကုတနိုင်ငံကနေအခွန်ပိုစီးကြတာမျိုးဟာဒီဘက်ကလက်တုံးပြန်မှာကိုဖိတ်ခေါ်နေတယ်လို့ပါပဲ။ We export 95%. အဲ့လိုလက်တုံးပြန်လာမှာကျွန်တော်တို့လုပ်ငန်းကိုပြတ်မှတ်ထားခံရပြီးဈာညမှာကျွန်တော်တွေစိုးရိမ်နေပါတယ်။စီးသားအောင်ရှင်းပြရမယ်ဆိုရင်အမေရိကန်မှာကျွန်တော်ထုတ်လုပ်တဲ့ဒီသရေ95ရာခိုင်နှုန်းပြပကိုပို့ပါတယ်။အဲ့ဒါ50ရာခိုင်နှုန်းကတရုတ်ကိုပို့တာပါ။တရုတ်ဟာကျွန်တော်တို့အတွက်တစ်နှစ်ကိုဒေါ်လာ100,000ဘူးဈေးကွက်ကြီးပါဆိုတော့အရေးကြီးတဲ့ဈေးကွက်တစ်ခုသာမကပါဘူးမရှိမဖြစ်ဈေးကွက်တစ်ခုလည်းဖြစ်ပါတယ်ဒါကြောင့်အခုအခွန်စီးကြတဲ့ကိစ္စကနေကုန်သွယ်ရေးတင်းမာမှုပိုတိုးလာပြီးကျွန်တော်တို့လည်းထိခိုက်မယ်ဆိုရင်တော့ကျွန်တော်တို့လုပ်ငန်းအတွက်စိတ်ကိုကြီးမာတဲ့ပြဿနာဖြစ်ပါလိမ့်မယ
်တရုတ်ကပြတ်မှတ်ထားမဲ့အမေရိကန်ကွန်ပစ္စည်းတွေထဲမှာလေယာဉ်လုပ်ငန်းကိုအဓိကဦးတည်လိမ့်မယ်အထူးသဖြင့်တော့ပဲပိဆက်လုပ်ငန်းဖြစ်လိမ့်မယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းအတော်လေးမြင့်မြင့်မာမာရှိနေပါတယ်အမေရိကန်စက်ပြိုးရေးလုပ်ငန်းကဏ္ဍကလူတွေဟာ သမ္မတထရမ့်ကိုအဓိကထောက်ခံသူတွေပါဒီထဲမှာ2016ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတထရမ့်ကိုမဲပေးခဲ့တဲ့အီလီနွိုင်းပြည်နယ်ဂျေလက်ကပဲပီဆက်တောင်သူကြီးရန်ဒီပေါ်စကင်လည်းတူအပါအဝင်ပ
ါ I'm not sure at this point but I'm fearful that they will retaliate on those tariffs and do something to
အခုလိုအမေရိကန်ရဲ့ကုန်သွယ်ကုန်စည်းကမ်းမှုအပေါ်သူတို့လက်တုံ့ပြန်လာမှာကိုစိုးရိမ်မိပါတယ်ကျွန်တော်တို့ထုတ်တဲ့ပဲပီဆက်ပို့ကုန်တွေအပေါ်မှာရောစက်သားမဲသားနဲ့ဂျုံစတဲ့တရုတ်ကိုတွင်းနေတဲ့ပို့ကုန်တွေအပေါ်မှာသူတို့ကလက်တုံ့ပြန်လာနိုင်ပါတယ
်ပဲပီဆက်လုပ်ငန်းကလူတွေစိုးရိမ်မယ်ဆိုလဲစိုးရိမ်လောက်ပါတယ်အကြောင်းကတော့အမေရိကန်ပဲပီဆက်ထွက်ကုန်စုစုပေါင်းရဲ့သုံးမှုတပုံကိုတရုတ်နိုင်ငံကဝယ်နေတာကြောင့်ပါဒီအကြောင်းရှင်းပြသူကအီလီနွိုင်းလေယာဘျူရိုကတာမာရာနော့ဆင်ပ
ါ China imports about 51% of our soybean exports so of all of the United States soybean exports
အမေရိကန်ပဲပီဆက်ပို့ကုန်ရဲ့51%ဟာတရုတ်နိုင်ငံကိုတင်သွင်းနေတာပါဆိုတော့တရုတ်ကအမေရိကန်ပဲပီဆက်ထွက်ဝက်ကျော်ကိုဝယ်ယူနေတဲ့သဘောပါပဲ
တောင်သူတွေကတော့အမေရိကန်နဲ့တရုတ်တို့တစ်ပတ်နဲ့တစ်ပတ်ချင်းချောက်ပြောဆိုပြီးလက်တုံ့ပြန်နေမယ်အစားတန်ငင်းတမန်ငင်းနီလန်းနဲ့တွဲဆုံဆွေးနွေးအပြေရှားကြစေချင်ပါတယ်လက်ရှိမှာကိုပဲတည်တာတဲ့တက်ရောက်မှုကတော့ပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်ရဲ့အဓိကအစုရှယ်ယာဈေးနှုန်းတွေကျသွားတာပါပဲပြီးခဲ့တဲ့တစ်ပတ်ထဲမှာတင်ဆိုးရှုံးမှုဟာနှစ်နှစ်ကျော်အတွင်းအများဆုံးဖြစ်ပြီးတချို့သတင်းတွေအရဆိုအမေရိကန်ကအချမ်းသာဆုံးလူပုဂ္ဂိုလ်တွေရဲ့ဆုံးရှုံးမှုဟာဒေါ်လာဘီလီယံ600လောက်ထိရှိခဲ့ပါတယ်နှစ်နိုင်ငံကြားဆက်ဆက်ဆွေးနွေးမှုတောင်သူတွေကရောအမေရိကန်လုပ်ငန်းရှင်တွေကပါလူလာကြပြီမယ်လေအခုချိန်ထိကတော့အဲ့ဒီလိုနှစ်ဖက်ဆက်ဆက်ညှိနှိုင်းမဲ့အရေးအကြောင်းမျိုးမတွေ့ရသေးပါဘူးလာလိုက်ဆက်မှာမကြောက်ပါဘူးဘယ်သူပိုခံနိုင်မလဲကြည့်ကြတာပေါ့လို့နှစ်ဖက်စလုံးကပြောနေတဲ့ကုံသွယ်ရေးစစ်ပွဲတကယ်ပဲဖြစ်လာမလားဆိုတာကတော့ဒီသတင်းပတ်တွေအတွင်းအပြေထွက်လာပွဲရှိပါတယ်များ